ပါရှင်ရွေးကောက်ပွဲရလဒ်အရာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖွဲ့နိုင်တော့မှာဖြစ်ပါတယ်ဒီဆန္ဒကိုပြည်သူတွေဟာလုံခဲ့တဲ့1990ကတည်းကတောင်းတခဲ့ကြတာဖြစ်ပါတယ်ပြောင်းလဲလာမယ့်အစိုးရတဲ့လက်ထက်ထဲမှာအမျိုးသမီးအခွင့်အရေးတွေကျမတန်းတူညီမျှရေးနဲ့အတူအမျိုးသမီးတွေအပေါ်မှာစံဖတ်မှုပပျောက်ရေးလှုပ်ရှားမှုတွေဟာပိုးပြီးတော့လွတ်လပ်ကျေပြန့်စွာတိုးတက်လာကြလိမ့်မယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကမျှော်လင့်သုံးသပ်နေကြပါတယ်အခုဆိုရင်2015ရွေးကောက်ပွဲအပြီးအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာမှုဟာပိုးပြီးတော့အားရစရာကောင်းလာသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တကွအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတွေကိုလုပ်နိုင်ဖို့အတွက်ပိုးပြီးမျှော်လင့်ချက်တွေကအပေါင်းလက္ခဏာဆောင်နေတယ်လို့သုံးသပ်သူကတော့အမျိုးသမီးနိုင်ငံရေးလှုပ်ရှားမှုများ2015အဖွဲ့ကိုဦးဆောင်နေသူတူဦးဖြစ်တဲ့မတ်ပြိုးလက်ဟန်ပါရှင
်အမျိုးသမီးတွေဟိုလွှတ်တော်ထဲမှာပါဝင်လာဖို့အတွက်အရေးချက်ခံရတဲ့အတွက်ကြောင့်မို့ကျွန်တော်တို့အများကြီးပဲဟိုဂုဏ်ယူပါတယ်ဒါပေမဲ့ကျွန်တော်တို့နောက်ထပ်လှုပ်ဖို့ရှိနေတာလေးလည်းရှိတယ်ပေါ့နော်အခုကျွန်တော်တို့မတိချာတာကတော့အမျိုးသမီးခေါင်းဆောင်မှုကိုပြည်သူလူထုကအရင်အထက်လက်ခံလာပြီလားဆိုတဲ့အချက်ကတော့ဟိုမတိချာဘူးပေါ့နော်ဒါပေမဲ့ဟိုကျွန်တော်တို့ရဲ့ဟိုသူတေသနာအရာဆိုလို့ရှင်တော့အရေးချင်းရှိရဆိုလို့ရှင်တော့အမျိုးသားအမျိုးသမီးရောလက်ခံလာပြီလို့ပြောတဲ့အတွက်ကြောင့်မို့ဒီလွတ်တော်ထဲမှာအမျိုးသမီးတွေအများကြီးပဲပါဝင်လာတာကိုကျွန်တော်တို့ဝမ်းသာပါတယ်ကြိုးစားပါတယ်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေငြိမ်းချမ်းရေးသကားဝိုင်းမှာပေါ့နော်ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလည်းအရင်အထက်ပါဝင်လာနိုင်ဖို့အတွက်လွတ်တော်ထဲကအမျိုးသမီးတွေအနေနဲ့တုံးအားပေးနိုင်မယ်ဒါမှမဟုတ်လို့ရှင်လည်းမူဝါဒတွေဥပဒေတွေဥပဒေမူပေါင်းတွေကိုရေးဆွဲနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ရှိမှအမျိုးသမီးတွေကိုကာကွယ်ပေးထားတဲ့ဥပဒေတွေကမလုံလောက်တဲ့အတွက်ပေါ့နော်ဒီအမျိုးသမီးတွေကိုကာကွယ်ပေးတဲ့ဥပဒေတွေကိုပြင်ဆင်တာတွေပြန်ပြီးသုံးသပ်တာတွေနောက်ထပ်အစ်စ်ရေးဆွဲပြဋ္ဌာန်းတာတွေလုပ်နိုင်လာမယ်လို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာကအမျိုးသမီးတွေကလူရည်ထောက်ဝက်ဖြစ်တဲ့အတွက်ကြောင့်မို့အမျိုးသမီးစီအရေးစီလည်းနိုင်ငံရေးဖြစ်တဲ့အတွက်ကြောင့်မို့လွတ်တော်ထဲကအမျိုးသမီးတွေကအမျိုးသမီးအရေးကိုနိုင်ငံအရေးတစ်ခုအနေနဲ့ဆောင်ရွက်လာနိုင်မယ်လို့မျှော်လင့်ပါတယ်။
ခုဆိုရင်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေအရရော NLD ပါတီရဲ့ရွေးကောက်ပွဲကြေညာစာရန်အရာအပြင်လွှတ်တော်ထဲမှာအမျိုးသမီးဥယျာဉ်ဟာ73ရာခိုင်နှုန်းကပါဝင်လာမှုတွေကြောင့်ကလေးတငယ်တွေနဲ့အတူအမျိုးသမီးတွေရဲ့ဘဝတွေဟာပိုးပြီးတိုးတက်လာဖို့လမ်းတွေရှိလာပြီလို့အမျိုးသမီးများကွန်ရက်အဖွဲ့ကမဆန္ဒတန်ကလည်းသုံးသပ်ပါတယ
်။ဒါမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြေညာစာရန်ကို base လုပ်ပြီးတော့ပြောချင်ပါတယ်။ဒီရဲ့ manifesto တွေမှာပြောထားတဲ့တိုင်းရင်းသားအရေးနဲ့ပြည်ရင်းငင်းချမ်းရေးပေါ့နော်။ဆိုအားလုံးဒီရဲ့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်လက်တွေစစ်ပွားနေတဲ့အချိန်မှာဒီကခံစားနေရတဲ့ဥပါကအမျိုးသမီးနဲ့ကလေးတွေခံစားနေရတယ်။သူရဲ့ပြောထားတဲ့ပြောင်းလဲချိန်တန်ပြီဆိုတဲ့အချက်နဲ့ဒီတိုင်းရင်းသားရေးနဲ့ပြည်ရင်းငင်းချမ်းရေးကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီကအမျိုးသမီးနဲ့ကလေးတွေရဲ့ဒီမှာကအထက်အသေးတွေသူရဲ့အပန်တွေသူရဲ့လူလားချက်တွေသူရဲ့မျက်နှာချက်တွေနဲ့သူတို့ထိခိုက်မျက်နှာနေတဲ့ဥစားမျိုးတွေကပုံပြီးတော့မှဒါကကောင်းမွန်လာမယ်ဆိုတဲ့ဥစားမျိုးကိုအမြင်နဲ့နေပေါ့နော်။အမျိုးသမီးရေးကိုပြန်ကြည့်တဲ့အခါမှာသူက၆ချက်ပြီးပြောထားတယ်။ဒါပညာရေးပြောထားတယ်ကျမကြီးပြောထားတယ်နောက်တစ်ခါဒီ promotion ဆိုတဲ့အကြောင်းဒီပြောထားတယ်နောက် use of law ဆိုတဲ့ဒါမျိုးတွေပြောထားတာရှိတဲ့အတွက်ကြောင့်တူညီတော့အလုပ်လုပ်ကြရတယ်တူညီတော့ခံစားဖို့သူရဲ့ဥစ္စာကဒီစီတော့မှပြောထားတဲ့အချက်တွေကလည်း totally in line ဖြစ်နေတယ်ပေါ့နော်ဆိုတဲ့အတွက်ကြောင့်ဒါကိုလည်းပဲကျွန်တော်အနေနဲ့ကျေးဇူးတယ်နောက်ဒုတိယက violence နဲ့ပတ်သက်ပြီးတော့မှအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှသူကဒီဥပဒေတွေအကာအကွယ်တွေတုံ့ပြန်မှုတွေဆောင်ရွက်ပေးသွားမယ်ဆိုတဲ့အစားကလည်းပဲတန်တာနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါကအများကြီးကျိုးသွားမယ်အချက်ပြောတယ်အဲ့ဒါနဲ့အတူတူပဲလုပ်မယ်ဆိုရင်တန်တာကိုလည်းဒီနေ့တန်းတူရင်းများရည်ရည်ကပို့ပြီးတော့ကောင်းလာဖို့ရှိတယ်ဆိုတာအောက်ဆောက်ကိုလည်းပဲညှော်လင့်နေပေါ့နော
်ဒါပေမဲ့အစိုးရတဲ့အနေနဲ့နိုင်ငံမှာလှိုက်စားနေပြီဖြစ်တဲ့အကျင့်ပြချဆမှုတွေတရားဥပဒေစိုးမိုးမှုတွေကိုလည်းပြင်ဆင်မှုတွေအပြင်စိန်ခေါ်မှုဆိုတာတွေကလည်းအများအပြားရှိနေတာမို့ငါးနှစ်ဆိုတဲ့တက်တန်းအတွင်းမှာအများကြီးညှော်လင့်တော့မရနိုင်ဘူးလို့အမျိုးသမီးများကွန်ရက်မြန်မာအဖွဲ့ရဲ့ပဲ့ကိုင်ကော်မတီဝင်တူဖြစ်တဲ့မတ်ခင်လေးကသုံးသပ်ပါတယ်
သာမူလေတရားဥပဒေစိုးမိုးရေးပေါ့နော်အဲ့ဒါမျိုးတွေကကြာတော့ကျွန်တော်တို့ဘလောက်ပဲအပေါ်မှာတရားဥပဒေစိုးမိုးရေးလို့ပြောနေပြီမဲ့အောက်မှာနှစ်ပေါင်း10နဲ့ချီပြီးတော့ဟိုအကျင့်ပြတ်ခြားစားမှုတွေအရှိနေတယ်တရားဥပဒေစိုးမိုးမှုတွေမရှိဘူးအဲ့ဒီခါကျတော့ကျွန်တော်တို့အစိုးရဝန်ထမ်းတွေမှာပဲဖြစ်ဖြစ်ပြည်သူလူထုမှာပဲဖြစ်ဖြစ်စီမံစည်းကမ်းတွေနဲ့အတူလိုက်လာဖို့ဆောင်ရွက်ဖို့ဆိုတာတွေကတော်တော်မှအားနည်းခဲ့တာရှိတယ်အဲ့ဒါမျိုးတွေကလည်းအများဆုံးစိန်ခေါ်မှုဖြစ်မယ်ဥပမာအဖြစ်ဟိုလွတ်လပ်ကူကျွန်တော်တို့နှိမ့်စင်မြင်နေရတာပြောမယ်ဆိုရင်လမ်းမဲစည်းတဲ့ကိစ္စပေါ့လမ်းမဲစည်းတဲ့တွေရောင်းအတွက်ကရင်ကျော်ပိတ်ဆို့မှုတွေဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့လမ်းမေးစေးတဲ့တွေကိုကျွန်တော်တို့ဖယ်ခိုင်းလိုက်မယ်ဆိုသူတို့စာဝေးနေရေးအတွက်ဘလို့ဖြစ်မလဲသူတို့ရဲ့သူပြတ်မှုတွေကဘလို့ဖြစ်မလဲပေါ့ဒါတွေကလည်းကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးလိုမျိုးလွတ်တော်လိုမျိုးအစိုးရလိုမျိုးအတွက်လည်းအကြီးမားဆုံးစိန်ခေါ်မှုဖြစ်မယ်တိတိမမွအစိန်ခေါ်မှုတွေကတော့ကျွန်တော်တို့အများကြီး ရှိနိုင်တယ်ဘာလို့ဆိုတော့နှစ်ပေါင်းများစွာကျမတို့ကဒီအချင်းတက်ခြားစားမှုတွေစိတ်တက်ယူရင်းမှုတွေအောက်မှာနေခဲ့ရတဲ့အခါကျတော့တော်တော်တော့ဟိုအစိုးရတက်လွတ်တော်တက်အတွက်လည်းကျမတော်တော်လေးကိုတော့တို့တို့အတွက်လောက်ကင်ရတာတော်တော်ခက်ခဲမယ်လို့ဟုတ်ချင်ပါတယ်ဒါကြောင့်မို့ဒီ9နှစ်တာတက်တန်းမှာတော့အများကြီးမပြောင်းနိုင်မယ်ねနည်းနည်းနည်းနည်းအခြေခံအကျဆုံးအရေးကြီးဆုံးကိစ္စတွေကိုပြုပြင်ထားအောင်တော့ကျွန်တော်တို့စူးစမ်းသွားမယ်လို့ယူဆပါတယ်
ဒါကတော့အစိုးရအသက်လက်ထက်ထဲမှာအမျိုးသမီးရေလှုပ်ရှားမှုတွေပိုးပြီးတော့မြင့်မားလာဖို့နဲ့ပတ်သက်ပြီးတော့အမျိုးသမီးရေလှုပ်ရှားသူတွေရဲ့အမြင်နဲ့သုံးသပ်ချက်တချို့ပါရှင်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာနေရာပေါင်း1123နေရာဝင်ရောက်ရှင်းပြိုင်တဲ့အထက်886နေရာနဲ့အများစုရပြီးတော့အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ရွေးချယ်ခံကိုယ်စားလှယ်တွေထဲကပြည်သူ့လွှတ်တော်နေရာမှာအမျိုးသမီးက35ဦး၊အမျိုးသားလွှတ်တော်အတွက်အမျိုးသမီးကိုယ်စားလှယ်20နဲ့အတူတိုင်းနယ်ပြည်နယ်လွှတ်တော်မှာအမျိုးသမီး84ဦးရွေးချယ်ခံရတာမို့NLD ပါတီဟာ2015ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းပေါင်း133ဦးရွေးချယ်ခံခဲ့ရတဲ့ struggle ပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်။နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။